မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားတဲ့ကမာယွတ်မီဒီယာအက်ဒီတာချုပ်အမေရိကန်နိုင်ငံသားကိုမောင်မောင်ထွေးခေါ်နေတာမောင်ဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်တရားလိုဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်တဲ့အတွက်လွတ်မြောက်လာတာဖြစ်ပြီးမနေ့ပြန်မှာအမေရိကန်နိုင်ငံကိုပြန်သွားမှာဖြစ်တယ်လို့လည်းကိုနေတာမောင်ရဲ့ရှင်းနေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပါမယ်ခင်ဗျာ
မတ်လ9ရက်နေ့ကရန်ကုန်မြို့လှဲတမ်းမြို့နယ်ထဲမှာရှိတဲ့ကမာယွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တဲ့ကမာယွတ်မီဒီယာအေဒီတာချုပ်ကိုနေတန်မောင်ခေါ်ကိုမောင်ထွေးဒီကနေ့ပြန်လွတ်လာပါတယ်သူကိုတပ်မတော်ကိုပြိုကွဲအောင်လုဆောင်မှု905ကကြီးနဲ့တရားဆွဆုခဲ့တဲ့တရားလူဘက်ကနေပြီးတော့အမှုရုပ်သိမ်းလိုက်တဲ့အတွက်ဒီကနေ့မှာပဲဆွဲချက်မတင်မီမှာအပြီးလွတ်ပေးလိုက်တာဖြစ်တယ်လို့ကိုနေတန်မောင်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေတော်တင်စာဦးကပြောပါတယ
်အတင်းလုံးကလာရုပ်လို့လေတရားလုံးကလာရုပ်လို့တရားသူကြီးကလွတ်ပေးလိုက်တာလေဟုတ်တယ်မှာပါပဲကိုနေတန်တန်းပါတယ်ဒါမဲ့ဟိုကိုဒီနေ့ COVID-19 ဟာပြီလို့စစ်ဖို့တော့ကိုသူ့ထထားတယ်နောက်ပြန်ညရင်သူတန်အမေရိကန်တိုက်ရိုက်သွားမယ
်အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတန်ပေါင်းပြင်အေရာကိုဟန်တာညင်းကိုလည်းမတ်လ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်သူတို့ကိုဒူရဲမှုမျိုးဝင်းကတရားလိုလုပ်ပြီးတော့ပုံမှန်905ကကြီးနဲ့တရားဆွဲဆိုခဲ့တာပါအခုကိုနေတန်ပေါင်းပြန်လွတ်လာပြီမဲ့ကိုဟန်တာညင်းကတော့လွတ်မလာသေးပါဘူးကိုနေတန်ပေါင်းပြန်လွတ်လာတာဟာအမေရိကန်တန်ရုံအကူအညီတွေအများကြီးပါတယ်လို့လည်းရှင့်နီတော်တင်စာဦးကပြောပါတယ်
ဒီမှာမလို့တင်းတဲ့အချိန်မှာတော့ဒီကိုလေးကမောင်တို့ကတော့လွတ်တာတယ်ဒါပေမဲ့အဲ့ဒါလဲဟိုတန်ရုံရဲ့အားဆိုင်မှုတွေလည်းပါပါတယ်ကျွန်တော်တို့ရဲ့အားဆိုင်မှုနဲ့ပေါင်းဆက်ပြီးတော့ကျွန်တော်တို့တွေပေါ့နော်စူးစမ်းရတဲ့အတွက်ကြောင့်မလို့အာသူအမေရိကန်နိုင်ငံသားဆိုင်သားဖြစ်တဲ့အတွက်ကြောင့်မလို့သူ့နိုင်ငံသားအတွက်ကိုသူ right တွေအကုန်လုံးကိုတောင်းသွားတယ်ပေါ့နော်အဲ့တခုကတော့အာကျွန်တော်တို့ကတော့ဒီကိုမြန်မာနိုင်ငံသားတယောက်နေနေတော့အားကျမိပါတယ်ပေါ့နော
်ကိုနေသမောင်အပြင်နောက်ထပ်ဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားဖြစ်သူ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor Daniel Fenster တို့ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်အာဆီယံနိုင်ငံတွေကိုခီးလှည့်ခဲ့တဲ့အမေရိကန်ဒုတိယနိုင်ငံကြ合いဝင်ကြီး Wendy Sherman ကပြီးခဲ့တဲ့မေလ31ရက်နေ့ကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့အမေရိကန်နိုင်ငံသားကိုနေတန်မောင်တယောက်ပဲလွတ်မြောက်လာပြီးတော့ Daniel Fenster ကတော့လွတ်မလာသေးပါဘူး။ကိုနေတန်မောင်နဲ့အတူဖမ်းခံရတဲ့ကိုဟန်တာညင်းနဲ့ပတ်သက်လို့လည်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နီဒေါ်တင်စာဦးကခုလိုပြောပါတယ်။
ဟိုမောင်ကအဲ့မှာနေတန်မောင်လွတ်သွားပြီးမှဟန်တာတန်ခဲတဲ့ဒီကောင်မဟန်တာပဲကျွန်တော်တို့ထပ်ပြီးတော့စူးစမ်းပါအောင်မယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလ1ရက်နေ့ကလေးကသတင်းတောက်အယောက်80နီးပါးဖမ်းဆီးခံခဲ့ရပြီးတော့အယောက်40ထက်မနည်းဆက်ပြီးတော့ထိန်းသိမ်းခံရဆဲဖြစ်ပါတယ်။သတင်းတောက်10ယောက်ထက်မနည်းကတော့ဖမ်းဝရမ်းထုတ်ခံထားရပါတယ်။မြို့စစ်မှ DVB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်သတင်းဌာန8ခုရဲ့လုပ်ငန်းလေပတ်ခွင့်ကိုလည်းစစ်ကောင်စီကရပ်ဆိုင်ထားပါတယ်ခင်ဗျာ။